လေးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကအယောက်300ကိုမက်ရှလာတရက်နေ့မှာစတင်ပြီးတော့တရားဝင်အလုပ်လုပ်ကင်ခွင့်ပေးမှဖြစ်တယ်လို့မလေးဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟမ်မီဒီကမနေ့ကြာသပတေးနေ့ကကြေညာလိုက်ပါတယ်ဒီစီစဉ်ရဲ့အကျိုးဆက်တွေဘယ်လိုရှိလာမလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်အခုလိုရိုဟင်ဂျာဒုက္ခသည်တချို့ကိုစတင်ပြီးမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ပြုတာဟာမလေးရှားအစိုးရရဲ့ရှေ့ပြေးစမ်းသပ်မှုအစီအစဉ်တစ်ခုဖြစ်ပါတယ်။ရည်ရွယ်ချက်ကလည်းလူကုန်ကူးမှုပြဿနာဖြေရှင်းဖို့နဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မစေခိုင်းပြီးအမျက်ထုတ်နေတာတွေကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့ဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟမ်မဒီကပြောကြားခဲ့ပါတယ်။ကျော်တော်ပတိနေ့ကကွာလာလမ်ပူမြို့တော်မှာဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟမဒီကဦးဆောင်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတာဝန်ရှိသူတွေနဲ့ပူးတွဲကျင်းပတဲ့အစ်စ်မြင့်ဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ရမှာအခုစတင်မယ့်အစီအစဉ်ဟာဒုက္ခသည်ကပ်ပြားကန်ဆောင်ထားတဲ့ရိုဟင်ဂျာတွေအတွက်ပဲဖြစ်ပြီးသူတို့တွေဟာလည်းကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစစ်ဆေးခံယူထားပြီးသူတွေသာဖြစ်တယ်လို့ဖော်ပြထားပါတယ်မလေးရှားအစိုးရရဲ့အစီအစဉ်မှာပါဝင်မဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကရွေးချယ်ထားတဲ့ကုမ္ပဏီတွေထဲမှာဝင်ရောက်လုပ်ကံရမှာဖြစ်ပါတယ်။သူတို့တွေဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေမချခင်အတတ်ပညာကျွမ်းကျင်မှုနဲ့အတူဝင်ငွေလဲရရှိမှာဖြစ်တယ်လို့မလေးရှားဒုဝင်ကြီးချုပ်ကပြောပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေကိုအလုပ်လုပ်ခွင့်ပေးဖို့မလေးရှားအစိုးရဟာ2015ခုနှစ်ကတည်းကရထားချက်ရှိပေမဲ့2019ခုနှစ်မှစတင်အကောင့်ထဲပေါ်နိုင်တာဖြစ်ပြီးတရားဝင်လုပ်ကင်ခြင်းအပြင်အခြားအကျိုးခံစားခွင့်တွေရရှိလာမှာဖြစ်တယ်လို့မလေးရှားအခြေစိုက်ရိုဟင်ဂျာဆိုဆိုက်တီအဖွဲ့ရဲ့ဥက္ကဋ္ဌဖိုင်ဆယ်ခေါ်ပုံမင်းနိုင်ကပြောပါတယ်
ကျွန်တော်တို့ဒီရိုဟင်ဂျာဒုက္ခသည်တွေချို့ကတော့ legal ဖြစ်တဲ့ဟာနဲ့ပြောအလုပ်လုပ်ချင်တာပေါ့အလို့ဆိုတော့ဒီမှာရှိရဲကျွန်တော်အခု UN ကပေးထားတယ်ဆိုတော့အဲ့ UN ကနဲ့သူက legal လို့လို့မြောက်တယ်ဝင်လို့လို့မြောက်ဦးနော်တယ်ဝင်လို့လို့မြောက်တဲ့ပုံမှာသူတို့ကဥမာတစ်ခါတလေအဲ့လိုမျိုးဟိုသွားလာတဲ့ခါမှာအဲ့လိုမျိုးပေါ့နော်ဟိုရေးတွေပါတွေကအဲ့လိုမျိုးနေတာတို့ပါလို့ပါညာရှိတာပေါ့တကယ်တမ်းကျတော့သူကအဲ့မဲ့လေသူတို့ဒီမှာ understand တစ်ခုအနေနဲ့သူတို့ကနားလည်မှုတစ်ခုအနေနဲ့အဲတန်းသားပြီးတော့ပေါ့အဲ့လိုမျိုးလုပ်ခွင့်ပေးထားတာတကယ်တမ်းကျတော့ officially တော့လုပ်ခွင့်မရှိဘူးဒါပေမဲ့သူကဘာမှမလုပ်ဘူးရောတော့လုပ်ခွင့်တော့ပေးထားတယ်အဲ့လိုမျိုးပေါ့အဲ့ဒီလိုမျိုး officially ပေးလာပြီဆိုလို့ရှိရင်တော့ကောင်းတာပေါ့ officially ပေးလာပြီဆိုလို့ရှိရင်သူတို့ work permit ပေးမယ် work permit ပေးသူတို့ကဒီ insurance ရမယ်အဲကျန်းမာရေးရှိမယ်အဆက်မဆန်လေးရှိလာမယ်အဲ့လိုမျိုးတွေပေါ့နော်အဲ့ဒါတော့ကောင်းတာပေါ့
ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားအစိုးရရဲ့ရှေ့ပြေးအစီအစဉ်မှာပါဝင်ဖို့လာပြီးလျှောက်လာတင်တဲ့ရိုဟင်ဂျာအယောက်120လောက်ပဲရှိသေးပြီးအရေးအတွက်ရနေပါနေသေးတယ်လို့ဒုတိယပြည်ထောင်ရေးဝန်ကြီးနူရုဇာလန်ကဆိုပါတယ်။အများစုကသူတို့လူမှုအတိုင်းဝိုင်းမှာပဲရှိတဲ့စီးပွားရေးနဲ့အသေးစားလုပ်ငန်းတွေမှာပဲလုပ်ကင်လိုကြပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာဆွဲဆွဲမြဲမြဲမလုပ်လိုကြဘူးလို့မစ္စတာဇာလန်ကပြောပါတယ်။2016ခုနှစ်ဒီဇင်ဘာလအထိစီးရင်တွေအရမလေးရှားနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်အဖြစ်အသိမှတ်ပြုထုတ်ပေးထားတဲ့ကပ်ပြားကင်ဆောင်ထားသူရိုဟင်ဂျာစုစုပေါင်း 96,000 ရှိပါတယ်။ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံက Food Flotilla ဦးဆောင်တဲ့ NGO အဖွဲ့တွေဟာဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကို23ရက်နေ့အထိပေးမှာဖြစ်ပါတယ်။ဒါအပြင်မလေးရှားနိုင်ငံကနေရိတ်ခါဆေးဝါးနဲ့တခြားအကူအညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာမယ်။မလေးရှားတင်မော်ကတော့ရန်ကုန်စိုက်ကန်းကိုဒီလဇန်ပိုင်းအတွင်းရောက်ရှိမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ရှင်။